Bangladesh နိုင်ငံက Rohingya ဒုက္ခသည်စခန်းတစ်ခုမှာစနေနေ့ကအပြန်အလှန်ပစ်ခတ်မှုအတွင်း Rohingya ဒုက္ခသည်နှစ်ဦးသေဆုံးသွားတဲ့အကြောင်း Bangladesh ရဲတပ်ဖွဲ့ကပြောပါတယ်။ဒီဒုက္ခသည်နှစ်ဦးက Bangladesh အာဏာရပါတီကတာဝန်ရှိသူတဦးကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခံထားရပြီးစခန်းတွင်းမှာရဲနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်သိန်ဂီထိုက်ကပြောပြပေးပါပါရှင်။
Bangladesh နိုင်ငံကော့ဆက်ပဇကဂျာရင်မူရာဒုက္ခသည်စခန်းမှာစနေနေ့ကရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုအတွင်းရိုဟင်ဂျာနှစ်ဦးသေဆုံးကြောင်း Bangladesh ရဲတပ်ဖွဲ့ကပြောပါတယ် Bangladesh အာဏာရအဝါမီလိဂ်ပါတီကတာဝန်ရှိသူတို့ကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာဖမ်းဆီးဖို့အသွာအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့တာပါကော့ဆက်ပဇခရိုင်ဒုတိယရဲချုပ်एक बार हुसैन ကအခုလိုပြောပါတယ
်အမတို့ကရိုဟင်ဂျာဂျိုဘကုတိဂျန်ဘင်္ဂလီခွန်ဟွေးချေတာကိဒေကိနီ
ဒေတာကန်တူကိုရိုဟင်ဂျာလူငယ်တချို့ကတနက်နဲ့ပြစ်တက်ခဲ့ပါတယ်အမှုလည်းဖွင့်ထားပါတယ်တန်တရားရှိသူတွေကိုဖမ်းဖို့ရဲတွေသွားတော့ကုန်းမြင့်နေဘော်ကနေတနက်နဲ့ပြစ်ပါတယ်အပြန်အလှန်ပြစ်ခတ်မှုအတွင်းနှစ်ဦးသေပါတယ်ဒီအမှုမှာအဓိကတန်တရားရှိသူကိုမကြခင်ဖမ်းမိမယ်လို့မျှော်လင့်ပါတယ
်နေဆန်းမျိုးတက်ကနက်အနီးကစခန်းတစ်ခုမှာပြီးခဲ့တဲ့ခြားသာပရင်းနေတုန်းကအဝါမီလိဂ်ပါတီကလူငယ်ရေးရာတာဝန်ခံတဦးဖြစ်တဲ့အိုမာဖာရုတ်ဦးခေါင်းကိုတနက်နေ့ပြစ်ခတ်ခံခဲ့ရတာဖြစ်ပါတယ်။အာနာယပါတီတာဝန်ခံတဦးအသက်ခံရမှုကလက်နက်ကင်ဒုက္ခသည်တွေလက်ချက်လိုဆွဆွဲခံခဲ့ရပြီးတန်တရားရှိသူတွေကိုလိုက်လံဖမ်းဆီးတာမှာရိုဟင်ဂျာနှစ်ဦးရဲလက်ချက်နဲ့တနက်ထိမှန်ပြီးဆေးရုံအပေါ်မှာတည်ဆုံခဲ့တာလို့ရဲကပြောပါတယ်။အနာယပါတီရဲ့လူငယ်တာဝန်ခံတဦးတပ်ဖြတ်ခံရပြီးတဲ့နောက်မှာဒေါသထွက်နေတဲ့ရာနဲ့ချီတဲ့ဒေသခံတွေကဒုက္ခသည်စခန်းကိုသွားရာအဓိကအဝေးပြေးလမ်းမကြီးကိုနိုင်နဲ့ချီပိတ်ဆို့လိုက်ပြီးတရားတွေကိုမိရှို့ဒုက္ခသည်တွေဈေးဝယ်ကြတဲ့ဈေးဆိုင်တွေကိုလည်းဖျက်ဆီးခဲ့ကြပါတယ်။ဒေါသထွက်ပြီးရံမှုနေတဲ့လူအုပ်ကြီးရဲ့ရန်ကနေလွတ်မြောက်လာသူရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့မိုဟာမက်စဘာကအခုလိုပြောပါတယ်။
ဒီမှာအမျိုးသားတူအသက်ခံရတော့ဒေသခံတွေအများကြီးရောက်လာကြပါတယ်။သူတို့ကတွေ့တဲ့ရိုဟင်ဂျာတွေကိုရိုက်နှက်ပြီးပစ္စည်းတွေကိုစပြီးဖျက်ဆီးကြပါတယ်။ကျွန်တော်တို့ကဘာများပြောနိုင်မှာလဲ
။ဒေါသထွက်နေကြတဲ့ဒေသခံတွေကရိုဟင်ဂျာဒုက္ခသည်စခန်းကိုပေးနေတဲ့ရေပိုက်လိုင်းဈေးဆိုင်ရုံးခန်းတွေကိုဖျက်ဆီးခဲ့တာကြောင့်စခန်းတွင်မှာအလုံးပိတ်ထားရတယ်လို့လဲရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့မိုဟာမက်ရာရှစ်ကပြောပါတယ်။အခုလိုတွေ့တဲ့တန်ယိုတိုက်ခိုက်မှုတွေကြောင့်စခန်းတွင်မှာလည်းစိုးရိမ်ထိတ်လန့်နေကြပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်။အသွားလာများတဲ့ဒုက္ခသည်စခန်းမှာစနေနေ့နှောင်းပိုင်းထိတိတ်ဆိတ်နေပြီးလမ်းတွေဈေးဆိုင်တွေလည်းပိတ်ထားပါတယ်။အကျံဖတ်မှုရဲ့လက်သက်တရားခံတွေကိုအရေးယူနိုင်ဖို့ကြိုးစားမယ်လို့ကောက်ဆက်ပစားခရိုင်ဒုတိယရဲချုပ်ဧကဘာဟူစိန်ကပြောပါတယ်
။တာမဒရကစီရကမှုဆိုတော့သူတို့အစစ်ကြီးချူရိုဟင်ဂျာဗီဘနော
မကောင်းမှုတွေလုပ်ဖို့ရိုဟင်ဂျာလူစုအဖွဲ့တချို့ဖွဲ့ထားတယ်ဆိုတဲ့သတင်းတွေရထားပါတယ်။သူတို့တွေကတချို့ကိုကျွန်တော်တို့ဖော်ထုတ်ခဲ့ပါတယ်။လက်နက်ကင်ထားတဲ့အဖွဲ့တွေဖြစ်ပါစေဒီအဖွဲ့တွေမရှိဖို့ကျွန်တော်တို့မျှော်လင့်ပါတယ်။သူတို့ကိုတရားဥပဒေအတိုင်းစီရင်နိုင်ဖို့အစွမ်းကုန်ကြိုးစားမှာပါ။
ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးကိုမြန်မြန်အကောင့်အထည်မဖို့နိုင်ရင်ပိုပြီးအခက်တွေ့မယ်လို့လဲဘင်္ဂလားဒေ့ရှ်လူမှုရေးတက်ချွတ်လှုပ်ရှားသူတူဖြစ်တဲ့အာဆူယာရာမန်ကပြောပါတယ
်
မကြသေးခင်ကနိုင်ငံရေးသမားတူဦးအသက်ခံရတာဆိုရင်ရိုဟင်ဂျာတွေကြမ်းကြုတ်လာတာကိုပြသနေတာပါဌာနေပြန်ဖို့ရေးကိုမြန်မြန်မလုပ်နိုင်ဘူးဆိုရင်တော့ရှေ့လျှောက်ဘင်္ဂလားဒေ့ရှ်အနေနဲ့အခက်ခဲနဲ့ရင်ဆိုင်ရပါလိမ့်မယ
်။2019ခုနှစ်ဩဂုတ်လနှောင်းပိုင်းမြန်မာနိုင်ငံရခိုင်ပြည်နယ်တဲကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုတိတ်နှဲချတဲ့ရိုဟင်ဂျာတွေထွက်ပြေးတိတ်ဆောင်ရတာနှစ်နှစ်ပြည့်အထိမ်းအမှတ်ကျင်းပဖို့ဒုက္ခသည်တွေပြင်ဆင်နေချိန်အခုပဋိပက္ခဖြစ်လာတာပါ။ရိုဟင်ဂျာဒုက္ခသည်တချို့ဆန္ဒအလျောက်ဌာနပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားပြီးခဲ့တဲ့ဂျာတာပရီနေကပြန်လည်ဆက်တင်ခဲ့ပြီးမဲ့ဒုက္ခသည်တဦးမှဌာနေမပြန်ခဲ့ကြပါဘူးဒုက္ခသည်တွေဘက်ကရိုဟင်ဂျာအဖြစ်အတိအမှတ်ပြုပေးဖို့နိုင်ငံသားဖြစ်ခွင့်အာမခံချက်ပေးဖို့တောင်းဆိုနေကြတာဖြစ်ပြီးမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သက်မခံပါဘူးဒါအပြင်နိုင်ငံသားဖြစ်ခွင့်ကလည်းတည်ဆဲဥပဒေအရသာဆောင်ရွက်ရမယ်လို့ယတိပြတ်ပြောဆိုထားတာဖြစ်ပါတယ်